မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူသိတာတဲ့ဒီမိုကရေစီအပြောင်းအလဲတစ်ခုကိုဖော်ဆောင်နေပေမဲ့လည်းလူတိုင်းကဒီအကျိုးအမြတ်တွေကိုခံစား권ရရှိနေတာမဟုတ်ဘူးလို့မကြသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူအိုချာရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ဂျွန်ကင်းကပြောပါတယ်ကချင်ရှမ်းရခိုင်ပြည်နယ်ကဒုက္ခသည်တွေအရေးကိုလည်းသူ့အနေနဲ့အတော်လေးစိုးရိမ်ကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။မနန္ဒာချမ်းကအကြောင်းစုံကိုပြောပြမှာပါရှင်
။ဟုတ်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကနေ25ရက်နေ့ထိ4ရက်ကြာမြန်မာနိုင်ငံကိုတွားရောက်တဲ့ခီးစဉ်တွင်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေကဒုက္ခသည်တွေနဲ့ပတ်သက်လို့အတော်လေးစိုးရိမ်တဲ့အကြောင်းကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံအိုချာရဲ့ညွှန်ကြားရေးမှူးဂျွန်ကင်းကပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာလေးစားအားကျလောက်တဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုတွေကိုမြင်တွေ့နေရပြီဆိုပေမဲ့ဒီအသီးပွင့်တွေကိုမြန်မာပြည်သူတွေအားလုံးမခံစားရသေးဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကမြန်မာဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်တွေချာတနိုင်ငံလုံးပြစ်ခတ်ရဲဆဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းတွေမှာဒုက္ခသည်တသိန်းကျော်ရှိနေစေဖြစ်ပြီးတော့သူတို့တွေဟာယာယီဒုက္ခသည်စခန်းတွေမှာဆင်းဆင်းရဲရဲနေထိုင်နေကြရတာဖြစ်ပါတယ်။လက်တလောကချင်လူမှုအတိုင်းဝိုင်းတွေချာမှာအဓိကစိုးရိမ်စရာဖြစ်နေတဲ့ကိစ္စကတော့မြေမြုံပိုင်းအသုံးပြုမှုပဲဖြစ်တယ်လို့ Mr. King ကပြောကြားသွားခဲ့ပါတယ်
။ In Kachin what we found when we were there as well speaking with the population and there is huge concern with
ချင်းပြည်နယ်မှာဒေသခံတွေနဲ့တွေ့ဆုံစကားပြောတဲ့အခါမှာမြေမြုံပိုင်းတွေနဲ့ပတ်သက်လို့အမတန်စိုးရိမ်ကြတာကိုတွေ့ရပါတယ်။မြန်မာနိုင်ငံဟာမြေမြုံပိုင်းတွေပေါက်ကွဲစီတတ်တဲ့ပစ္စည်းတွေကြောင့်ထိကိတ်တည်ကျမှုကဘာမှာတတိယအများဆုံးပဲဖြစ်ပါတယ်ဒီကိစ္စကဒေတာကန်ဒီအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်နေပါတယ်ဒုက္ခသည်စခန်းတစ်ခုကပြိပခဒဏ်ခံကြရတဲ့သူတွေနဲ့လည်းကျွန်တော်တွေ့ရပါတယ်ဒီစခန်းတွေကအစိုးရရဲ့ထိန်းချုပ်မှုအောက်မှာမရှိကြပါဘူးဒီစခန်းတွေမှာလည်းအကူအညီပေးနေကြတဲ့ NGO အဖွဲ့တွေကပဲကျွန်တော်ကိုအစီရင်ခံကြပါတယ်ဒီအဖွဲ့တွေအနေနဲ့လည်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြပါတယ်
ဒါအပြင်ရခိုင်ပြည်နယ်ကိုတွားရောက်လေးလာခဲ့တဲ့ခီးစဉ်အတွင်းမှာတော့2012ခုနှစ်ကတည်းကလူအတိုင်းဝိုင်းနှစ်ခုကြားဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေကြောင့်မွတ်စလင်3,200နဲ့ရခိုင်လူမျိုး9,000လောက်ဟာအခုချိန်ထိ IDP ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တယ်လို့ Mr. King ကပြောပါတယ်။သူတွားရောက်ခဲ့တဲ့မြေပုံမျိုးနယ်အတွင်းက IDP ဒုက္ခသည်စခန်းတွေမှာဆိုရင်ရဲကနဲ့စေဝါလုံလောက်မှုမရှိတာ၊ကျန်းမာရေးစောင့်ရှောက်မှုဆေးရုံစေကန်လုံလုံလောက်လောက်မရှိတာ၊တောက်သုံးရည်နဲ့မိလာစနစ်ညံပြင်းမှုခြေနေတွေကိုအံ့ဩစွာမြင်တွေ့ခဲ့ရပြီးတော့အထူးသဖြင့်မွတ်စလင်ဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေဟာနှိမ့်ချနေတာတွေ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။အမျိုးသမီးတယောက်ဟာဆိုရင်လည်းတလားသားတော်မပြည့်သေးတဲ့ကလေးငယ်နေထိုင်မကောင်းဖြစ်နေချိန်မှာအနီးနားဆေးရုံကိုပို့ခွင့်မရတဲ့အတွက်တေဆုံးခဲ့ရတဲ့အကြောင်းသူ့ကိုပြောပြတာကြားခဲ့ရတယ်လို့လည်းအိုချညွှန်ကြားရေးမှူးချုပ်ကင်းကပြောပါတယ်
။ And again I think this is emblematic of the tragedy of what is happening when you have
ဒါဟာခွဲခြားဆက်ဆံလို့နဲ့မူဝါဒတွေကြောင့်ကြေကွဲစရာနဲ့ကြုံရတဲ့နမူနာတစ်ခုပါ။ဒါရီဟာလူမျိုးပေါင်းစုံနေထိုင်တဲ့တမိုင်းစင်လာရှိပြီးတီးခတ်နိုင်စွာရှိတဲ့မြန်မာလူထုရဲ့စံတန်ဖိုးတွေကိုလည်းရုံပြန်ထင်ဟမနေပါဘူး။ဒီလိုအခြေအနေမျိုးတွေကိုမြန်မာနိုင်ငံရဲ့လူမှုဘဝတွေမှာပြန်လည်ရရှိလာအောင်လုပ်ကြရပါလိမ့်မယ်။လူမှုအတိုင်းအဝန်းကတုံ့ပြန်ကြတဲ့အပြုအမူတွေပေါ်မှာလည်းကျွန်တော်တို့အမတန်လေးစားမိပါတယ်။တစ်ဖက်နဲ့တစ်ဖက်ထိတွေ့မှုရှိအောင်ကြိုးစားနေကြပါတယ်။တီးခံမှုပြန်လည်တင့်မြတ်မှုစကားတွေပြောကြပါတယ်။ဒါတွေဟာတိုးတက်မှုတွေရအောင်တိဆောက်သွားနိုင်မယ့်အခြေခံတွေပါ။
မြန်မာနိုင်ငံမှာအားကျလာအောင်တိုးတက်ပြောင်းလဲမှုတွေကိုတွေ့မြင်နေရပြီဆိုပေမဲ့ဘသူ့ကိုမှနောက်ချန်ထားတာမျိုးဘေးဖက်ထားတာမျိုးမဖြစ်သင့်ဘူးလို့လည်း Mr. King ကတိုက်တွန်းသွားခဲ့ပါတယ်။ဒီတော်တွင် February 29ရက်နေ့ကနေ March 24ရက်နေ့အထိကျင်းပနေတဲ့လူခွင့်ရေးကောင်စီ32ချိန်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရမှု Miss Yan Healy က March 24ရက်နေ့မှာစီရင်ခံဖို့ရှိပြီးတော့ UPR ခေါ်နိုင်ငံအလိုက်လူခွင့်ရေးအခြေအနေပြန်လည်သုံးသပ်မှုကိုလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ March 18ရက်နေ့မှာအစီရင်ခံစာတင်သွင်းမှုရှိပါတယ်ရှင်။